ကရင်မျိုးသားစီယုံ KNU ထင်းချုံနယ်မြေညောင်လေးပင်ခရိုင်တဲစစ်ကောင်စီတပ်တွေကမနေ့အောက်တိုဘာ18ရက်နေ့တရက်ထဲမှာပဲကြေးရွာတွေကို၄ကြောင်းနဲ့6ကြိမ်တိုက်ခိုက်ခဲ့တဲ့အတွက်ထိခိုက်ပျက်စီးမှုတွေရှိနေတယ်လို့ရွာခံတွေကလည်းဘေးလွတ်ရာပုံရှောင်နေရပါတယ်စစ်ကောင်စီကအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်ပြီးစိတ်သက်ပြပြအောင်လုပ်နေတယ်လို့ KNU ကပြောတာကိုမရေးမှပြောပြပေးပါအောင်ခင်ဗျာ
ပဲခူးတိုင်းညောင်လေးပင်ခရိုင်နယ်ကကြေးရွာတွေကိုမနေ့ကစက်တင်ဘာလ18ရက်နေ့မှာစစ်ကောင်စီက၄ကြောင်းကနေပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တဲ့အတွက်ဒေသခံတွေထိခိုက်ဒဏ်ရာရခဲ့တယ်လို့နေအိမ်နဲ့စာတင်ကျောင်းတွေပျက်စီးသွားတယ်ဆိုပြီး KNU ကရင်အမျိုးသားအစည်းအရုံးကအောက်တိုဘာလ18ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်ဒေသခံတဦးကတော့စစ်ကောင်စီဟာတနေ့တည်းကို6ကြိမ်တိုင်တိုင်ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကျောင်းတွေပိတ်ထားရပြီးရွာသားတွေကတော့ရှောင်ပုန်းနေရတယ်ဆိုပြီးပြောပါတယ်
။18ရက်နေ့ကမနက်7နာရီကျော်နေ9နာရီကျော်ကြိပေါ့။အစ်စစ်ကောင်စီကနေလေ3သိန်းနဲ့လာပြီးတော့ဒီလက်ထုနေရာကိုဘုံနှလုံးကျဲပါ17နာရီနဲ့2ကြိမ်ပြစ်ခတ်တယ်မှာ။တစ်ဆက်ထဲမှာပဲနောက်ကတိစုဒေးကြီးရွာလည်းဘုံနှလုံးကျဲပြီးတော့17နာရီပြင်ပြစ်ခတ်ပြီးတော့အဲ့မှာဒီသူပိုင်းအဆောက်အဦတစ်လုံးရှိခဲ့ကြည့်။အဲ့နောက်9နာရီ10မိနစ်လောက်မှာကျဲတို့ကြီးရအုပ်စုပဲဝါတဲ့ကြီးရမှာလေရက်တိုက်လီနဲ့ဘုံနှလုံးကျဲပြီးတော့ဆက်တနတ်နဲ့တစ်ချိန်ဖြစ်ခဲ့တယ်။အဲ့မှာရွာသားတူစော့ပိလေးဆိုရရွာသားတူ25နှစ်ပေါ့သူကထိခိုက်ဒဏ်ရာရပြီးတော့နေအုံလုံးပြက်စီခဲ့ပေါ့စာတင်ရောင်းတစ်ရောင်းလည်းပြက်စီခဲ့ပေါ့မှာ။ညနေပိုင်းမှာလည်းနောက်ကွီလာရွာတဲ့ခီယိုထုတ်ဘောရွာနော်စော့ဘောတဲ့ရွာအဲ့လိုလေနဲ့လေ3လေးနဲ့3ချိန်ကျဲပြီးတော့ဆက်တနတ်နဲ့2ချိန်ဖြစ်ခဲ့တယ်မှာ။အဲ့ဒါကကြောင်းနေစာတင်ကြောင်းတွေရောအကုန်လုံးအခုဆိုလို့ရှိရင်မူရန်တန်းကြောင်းက2ကြောင်းအလေတန်းကြောင်းက2ကြောင်းပေါ့အထက်တန်းကြောင်းက1ကြောင်းပေါ့ကြောင်းအားလုံးပိတ်ချပြီးရွာသားရေအကုန်တိတ်ဆောင်ထွက်ပြေးနေအောင်အဲ့ဒီရွာကြီးကတော့အထိခိုက်အတော့မသိသေးဘူးမနေ့ကတနေ့ထဲမှာပဲ6ကြိမ်ပါမှာ
ဒါအပြင်အောက်တိုဘာလ14ရက်နေ့ကလည်းမုံမြို့နယ်ထဲကတမယာအိုင်ကျေးရွာကိုစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်လူငယ်တဦးသေဆုံးခဲ့ရတယ်လို့လည်းပြောပါတယ
်အဲ့ဒီဦးစစ်ကျွန်တော်ခမရ990တက်မုံမြို့နယ်ပေါ့အဲ့ငါကဦးတဲ့တကျွန်တော်ရေဦးတဲ့နောက်ကျောင်းကယူအောင်ပဲကက်ရက်ပဲဦးနေသမယာအင်ယူအောင်လက်နဲ့ယူတော့လုံးကြည့်ခဲ့တာပေါ့အဲ့မှာပဲကင်းစီပြန်ပြီးကျင်လာတဲ့ကောင်လေးသုံးအောင်ခလေးသုံးရောက်ပေါ့19နှစ်18နှစ်လေးပေါ့အဲ့မှာတယောက်ရှိပြီးတော့တယောက်တော့ပွဲကြီးနှစ်ယောက်တော့ဆေးရုံတင်လာတယ်ပေါ့တေဝန်းနဲ့ခလေးကတော့ကိုချိုးဆိုပါသူ့ဖေကကိုဖုံမဲတော့ဘုတ်ဆုံးလို့ခေါ်တယ်အဲ့ရေဦးစစ်ကျွန်တော်ခမရ990တမုံညွနေပေါ့အဲ့ငါကဦးတက်ကျွန်တော်ကရေဦးတဲ့နောက်ကျောင်းကယူအောင်ပဲကက်ရက်ပဲဦးနေသမယာအင်ယူအောင်လက်နဲ့ယူတော့လုံးကြည့်ခဲ့တာပေါ့အဲ့မှာပဲကင်းစီပြန်ပြီးကျင်လာတဲ့ကောင်လေးသုံးအောင်ခလေးသုံးရောက်ပေါ့19နှစ်18နှစ်လေးပေါ့အဲ့မှာတယောက်ရှိပြီးတော့တယောက်တော့ပွဲကြီးနှစ်ယောက်တော့ဆေးရုံတင်လာတယ်ပေါ့တေဝန်းနဲ့ခလေးကတော့ကိုချိုးဆိုပါသူ့ဖေကကိုဖုံမဲတော့ဘုတ်ဆုံးလို့ခေါ်တယ
်ဒီအမျိုးသားစီယုံ KNU ကတော့ဒါဟာစစ်ကောင်စီဘက်ကလူလူပေါ်ပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်ပြီးလူလူတွေစိတ်သက်ခြောက်ခြားပြီးကြောက်လန့်လာအောင်လုပ်နေတာဖြစ်ကြောင်း KNU ရဲ့ပြောရေးဆိုခွင့်ရှိသူဖရိုကလဲဆေးကပြောပါတယ်
။ဟိုတပ်ဖွဲ့ချင်းချင်းကိုပြစ်ခတ်ရမယ်ဆိုတာလူလူကိုပို့ပြီးတော့စိတ်သက်ခြောက်ခြားနေပြီးတော့လူလူကြောက်ရင်းမှုကိုပို့ပြီးတော့လှုပ်ဆောင်ပြီးတော့ကျွန်တော်တို့ရတော်လိုင်းညာကြီးကိုကြောက်ဆောင်အောင်ညာကြီးရောက်နေတော့လောက်တဲ့လောက်ဆောင်လုပ်ပြီးကြတော့အိုးလုံးနဲ့တော့ပြစ်ပေါင်းများစွာကလေးကအစ်ချိန်ရှိပါပဲလို့တော့ကျွန်တော်ကပြောတင်ပါတယ်။
ကရင်မျိုးသားအစည်းအရုံးထိမ့်ကျောက်ရနယ်မြေတဲကိုစစ်ကောင်စီကလေကြောင်းနဲ့အချိန်များစွာတိုက်ခိုက်နေတာဖြစ်ပါတယ်။ KNU ထိမ့်ကျောက်နယ်မြေတွေဖြစ်တဲ့ဒူးသထူးတထုံခရိုင်၊ကြောဦးတောင်ဦးခရိုင်၊ခလဲလွီထူးညောင်လေးပင်ခရိုင်၊ဗိတ်တဝဲခရိုင်၊မူထော်ခရိုင်၊ဒူးပလာယာခရိုင်တွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေအပြင်လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသတွင်စစ်ဘေးရှောင်ပြည်သူလူထုအရေအတွက်ဟာ9,100ကျော်ရှိလာပြီလို့လည်း KNU ကသတင်းထုတ်ပြန်ထားပါတယ်ရှင်။